နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆင်ယွန်းရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားရောက်မှာဖြစ်ပြီး33ချိန်ကြောင့်အာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့စင်ကာပူလေးရက်ကြာခီးစဉ်ကိုတနင်္လာနေ့မှာစတင်ရောက်မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေမှာဒေါက်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမင်းငုံပြောကြားဖို့ရှိပြီးဒီမင်းငုံနဲ့မှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံကြီးဌာနနဲ့ကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုတတင်းတွေမှာဖော်ပြကြပါတယ်။ဒါပြင်စိုက်ပျိုးရေးတက်တော်နဲ့ငါးလုပ်ငန်းဆိုင်ရာဆက်သွယ်ရေးဆောင်ရင်ခီးပွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေတာနဲ့မိတ်ဆွေများပူးပေါင်းဆောင်မှုထိရောက်စွာအကောင့်ထော်ဖော်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။စင်ကာပူထိပ်သီးစီးရေးကိုအာဆီယံဆက်နိုင်ငံခေါင်းဆောင်တွေအပြင်ဒေတာရင်းတရုတ်ဂျပန်တောင်ကိုရီးယားရုရှားအမေရိကန်နဲ့အော်စတြေးလျအိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေမှာတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအနှံ့အပြားဥက္ကဋ္ဌရာထူးရယူထားတဲ့စင်ကာပူကအခုအာဆီယံထိပ်သီးစီးရေးမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အောင်ချာကိုနိုဗ ెంబ ာ15ရက်နေ့မှာလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဒေါက်တာဆာဆူဂျီကစင်ကာပူကိုလွန်ခဲ့တဲ့3ဩဂုတ်လကလည်းအလုပ်သဘောနဲ့တွားရောက်ခဲ့တာဖြစ်ပြီးအခုလည်းအစည်းအဝေးတွေတက်ရောက်ဖို့ပါတွားရောက်မှာဖြစ်ပါတယ်။